ိုင်ငံတကာရာဇဝတ်မှုကျူးလွန်နေတယ်လို့ဆွတ်ဆွဲခံထားရတဲ့မြန်မာစစ်တပ်အတွက်နိုင်ငံတကာဖိအားပေးမှုဟာအလုပ်ဖြစ်တဲ့အကြောင်း FFN မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌကအင်္ဂါနေ့ဂျနီဘာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဗိုလ်ချုပ်မိုးကြီးမင်းအောင်လှိုင်ကစစ်တပ်ကလုပ်သမျှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တိုင်ပင်ကြောင်းပြောခဲ့တာကိုလည်းဆိုလိုရင်းကိုတိတိကျကျရှင်းပြဖို့လိုတဲ့အကြောင်းလဲမစ္စတာဒါရူဆမန်ကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုမှတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
52ချိန်မြောက်လူခွင့်ရေးကောင်စီညီလာခံထူးခြားချက်ကနိုင်ငံတကာဥပဒေချိုးဖောက်မှုတွေရှိနေတယ်လို့စွပ်စွဲခံထားရတဲ့မြန်မာနိုင်ငံမှာတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ရေးကုလသမဂ္ဂကထိထိရောက်ရောက်ပြင်ဆင်မှုတွေလုပ်လာနေပြီဆိုတဲ့အဆင့်ဖြစ်ပါတယ်။အင်္ဂါနေ့ကလူခွင့်ရေးကောင်စီညီလာခံမှာနောက်ဆုံးစီရင်ခံစာတင်သွင်းခဲ့တဲ့ FFM မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ဟာသူတို့တွေ့ရှိခဲ့တဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်ကျူးလွန်မှုဆိုတဲ့အထောက်အထားချက်လက်တွေကိုနိုင်ငံတကာတရားရုံးတွေကကင်တွယ်စီရင်နိုင်ဖို့အမှုတည်ဆောက်မဲ့ WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားအဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီဖြစ်ကြောင်းမစ်ရှင်ဥက္ကဋ္ဌမစ္စတာမာဇူကီဒရုစမန်ကပြောပါတယ
် It is crucial here that we bring out the fact that what works in Myanmar is pressure.international pressure
in the form of the PRP မှုဟာအလုပ်ဖြစ်တယ်ဆိုတာကျွန်တော်တို့လုပ်ပြနိုင်ရပါတယ်ဒါဟာအရေးကြီးပါတယ်နိုင်ငံတကာ PRP မှုပါအများပြည်သူသိအောင်အဆက်မပြတ်ချပြအစီရင်ခံတဲ့ပုံစံဟာအလုပ်ဖြစ်တယ်ဆိုတာပါပဲဒါကြောင့်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကနေအများပြည်သူသိအောင်ထုတ်ပြန်တဲ့အစီရင်ခံစာနည်းလမ်းဟာအရေးပါထိရောက်တဲ့နည်းလမ်းဖြစ်လူခွင့်ရေးကောင်စီအနေနဲ့လည်းစဉ်းစားသင့်တယ်လို့ကျွန်တော်အကြံပြုချင်ပါတယ်
ဒါအပြင်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းမစ္စတာဒရုစမန်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့လည်းအခုလိုမေးခွန်းထုတ်သွားပါတယ
် Indicative statements from the commander in chief that anything that we do we consult with the state councillor what does that mean
တပ်မတော်ကဝေးဦးစီးချုပ်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာကသူတို့ဘာပဲလုပ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဆွေးနွေးတိုင်ပင်ကြောင်းဆိုတာပဲအဲ့ဒီချက်ကဘာကိုဆိုလိုတာလဲပုံမှန်လေးလေးမေးဖို့ရှိနေတာကဒီအချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိအောင်လုပ်ပေးဖို့လိုရဲဆိုတာပါ
ဒါအပြင်သူတို့နောက်ဆုံးထုတ်ပြန်ခဲ့တဲ့တက်မတော်ရဲ့စီးပွားရေးအကျိုးအမြတ်များဆိုတဲ့အစီရင်ခံစာဟာအတော်လေးထိရောက်မှုရှိခဲ့ပြီးမြန်မာစစ်တပ်နဲ့တိုက်ရိုက်ဒါမှမဟုတ်သွဲဝိုက်တဲ့နီးနဲ့ဆက်ဆက်နေတဲ့နိုင်ငံတကာကုမ္ပဏီတချို့ရဲ့အစည်းအဝေးကိုဖော်ပြခဲ့ပြီးတဲ့နောက်အဲ့ဒီကုမ္ပဏီတွေဟာသူတို့ FFM အဖွဲ့ကိုဆက်သွယ်တုံ့ပြန်မှုတွေရှိလာခဲ့တယ်လို့တချို့လည်းမြန်မာနဲ့လုပ်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ကြတယ်လို့ FFM အဖွဲ့ဝင်တဦးဖြစ်တဲ့ Chris Sirodi ကပြောပါတယ
် We saw one internal document which we are not able to verify I hasten to add.But one internal document from around about 2012-2013 which indicated that in
ကျွန်တော်တို့ရခဲ့တဲ့စစ်တပ်တွင်အစီရင်ခံစာတစ်ခုဆိုရင်ဘယ်ကိုတင်ပြတာလဲဆိုတာကိုအတိပြုလို့မရနိုင်ပေမဲ့2012-2013ခုနှစ်တစ်နှစ်အတွင်းဒေါ်လာ250တန်းကိုအနောက်တိုင်းစစ်ဌာနချုပ်ကုတ်ခဲ့တဲ့တက်မတစ်ခုတည်းကိုပဲပေးခဲ့တယ်လို့ဆိုပါတယ်တကယ်လို့ဒီအစီရင်ခံစာသာမှန်ခဲ့မယ်ဆိုရင်ငွေပမာဏဘလောက်ကြီးမားတယ်လဲဆိုတာကိုတွေ့ရမှာပါဒီငွေတွေဘယ်ရောက်သွားလဲဒီငွေတွေဟာတက်မတော်အစင်းမြင့်ခေါင်းဆောင်တွေရဲ့အိတ်ကပ်တွေထဲရောက်သွားတာပါအနည်းချင်းတော့ပဲအောက်ခြေတက်ဖွဲ့ဝင်တွေရကြတာပါနောက်ဒီငွေတွေကိုစစ်တပ်ရဲ့စစ်ဆင်ရေးတွေအတွက်ထောက်ပံ့ပေးပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုစစ်ဆင်ရေးလုံးမှာငွေရတဲ့အတွက်ကြောင့်ပါ
။ရခိုင်ပြည်နယ်တစ်ခုတည်းကိုပဲကြည့်မယ်ဆိုရင်စစ်တပ်ဟာနယ်မြေရှင်းလင်းရေးလုပ်ပြီးလူတွေကိုမောင်းထုတ်ပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတာတွေ့ရတယ်လို့လည်းခရစ်စီရိုဒီကပြောပါတယ်။ရွာသစ်တွေထူထောင်တာလမ်းသစ်တွေဖောက်တာစစ်တပ်စခန်းအသစ်တွေတိစောက်တာရိုဟင်ဂျာမဟုတ်သူတွေအတွက်အိမ်တွေစောက်ပေးတာစတာတွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူဦးရေနဲ့လူနေမှုပတ်ဝန်းကျင်ပြောင်းလဲသွားဖို့မြန်မာစစ်တပ်လှုပ်ဆောင်တဲ့အစီအစဉ်တွေတဲကတခုဖြစ်တယ်လို့လည်းခရစ်စီရိုဒီကဆိုပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာရာဇဝတ်မှုကျူးလွန်တာတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုအရေးယူနိုင်ရေး FFM ဘက်ကချီးကပ်ခဲ့တဲ့အခြေအနေကိုလည်းအဖွဲ့ဝင်တအုပ်ဖြစ်တဲ့ကုမာရာစွာမိကသတင်းစာရှင်းလင်းပွဲအတွင်းအခုလိုရှင်းပြပါဗျာ
and we are pushing them one to try and refer the matter
သူတို့ကိုကျမတို့တွန်းအားပေးနေတာကတလုံခြုံရေးကောင်စီအနေနဲ့ ICC ကိုအပြည့်အဝလွှဲပြောင်းပေးဖို့ပါဘာလို့လဲဆိုတော့ဘင်္ဂလားဒေ့ရှ်ဘက်ကိုအတင်းကျပ်မောင်းထုတ်ခဲ့တာကို ICC ကကင်တွယ်နေပြီဖြစ်ပါတယ်ဒါပေမဲ့လို့လုံခြုံရေးကောင်စီမှာအဓိကအင်အားကြီးနိုင်ငံတွေက ICC ကိစ္စကိုစန့်ကျင်နေစေဖြစ်ပါတယ်ဒုတိယချက်ကတော့နိုင်ငံတကာခုံရုံးပုံစံမျိုးဖွဲ့စည်းဖို့နီလန်တွန်းအားပေးနေတာပါဒီနီလန်ကိုလုံးဝဆန့်ကျင်တာမျိုးမရှိပေမဲ့ထောက်ခံဖို့လိုအပ်ပါတယ် ICJ နိုင်ငံတကာတရားရုံးနီးလမ်းမှာတော့ဂမ်ဘီယာနိုင်ငံကဦးစီးပြီးတော့ဆောင်ရွက်နေပါတယ်ဒီကနေ့ဆိုရင်ဂမ်ဘီယာရဲ့တရားရေးဝန်ကြီးကနေမြန်မာကိစ္စနဲ့ပတ်သက်လို့တည်ထောင်ဆွေးနွေးပွဲလုပ်ဖို့ရှိပါတယ် ICJ ရဲ့လုပ်ပိုင်ခွင့်ကရော်ကြေးပေးမဲ့ကိစ္စကိုပဲကင်တွယ်မှာဖြစ်တယ်လို့ပဲပြောရမှာပါ ICC နိုင်ငံတကာရာဇဝတ်ခုံရုံးကကင်တွယ်မဲ့ပုံစံနဲ့မတူပါဘူးညှဉ်းပန်းနှိပ်စက်ခံရသူတွေအတွက်ရော်ကြေးငွေပေးဖို့တရားရုံးကဥပဒေနဲ့အညီဆုံးဖြတ်ပေးတဲ့ပုံစံမျိုး ICJ ကဆောင်ရွက်မှာဖြစ်ပါတယ
်မြန်မာနဲ့ပတ်သက်လို့ ICJ ကကင်တွယ်မဲ့ကိစ္စကိုအခြားအာဆီယံနိုင်ငံတွေကလည်းပူးပေါင်းပါဝင်တင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် It would be ideal for an ASEAN country to also refer
မြန်မာကိစ္စ ICJ ကိုလွှဲပြောင်းတဲ့ပုံစံဟာအာဆီယံနိုင်ငံတွေအတွက်ဆန်းနမူနာတစ်ခုဖြစ်လာမှာပါအခုကိစ္စဟာမြန်မာတနိုင်ငံနဲ့မဆိုင်တော့ဘဲဒေသတစ်ခုလုံးနဲ့သက်ဆိုင်လာပါတယ်အာဆီယံနိုင်ငံအတော်များများမှာရိုဟင်ဂျာတွေရောက်ရှိနေကြတာပါဒီတော့မြန်မာဘက်ကတာဝန်ခံမှုတာဝန်ယူမှုရှိလာစေဖို့ ICJ ကကင်တွယ်မဲ့ကိစ္စကိုနမူနာအနေနဲ့အာဆီယံနိုင်ငံတွေပူးပေါင်းပါဝင်သင့်ပါတယ်လို့ရန်ဟီလီကပြောသွားတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာတရားစီရင်မှုကိုလက်ခံမှာမဟုတ်တလို့အခုနောက်ဆုံးလူခွင့်ရေးကောင်စီကလုတ်ပိုင်ခွင့်ပေးထားတဲ့ WIWN လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ဒီယာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်ရှင်